ကစ္စတန်နိုင်ငံမှာရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းမဲ့လိုတော့တဲ့အချိန်မှာဝန်ကြီးချုပ်ဟောင်းယူဆပ်ရာဇာဂီလန်ရဲ့သားကိုတနတ်သမားတွေကပြန်ပေးဆွဲသွားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းရဲ့သားဖြစ်သူအလီဟေဒာဂီရနီဟာမူတန်မျိုးရဲမှာကျင်းပမယ်လူလူစုဝေးပွဲကိုအသွာလမ်းမှာတနတ်သမားတွေကဝင်ရောက်တိုက်ခိုက်ပြီးပြန်ပေးဆွဲခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုအတွင်းမစ္စတာဂီလန်ရဲ့လူတအုပ်သေဆုံးခဲ့ရပါတယ်။အခုလိုပြန်ပေးဆွဲခဲ့တာအတွက်တာလီဘန်တွေဘက်ကတော့သူတို့လှုပ်ဆောင်တာလို့မကြေညာသေးပါဘူး။တချိန်တည်းမှာပဲစနေနေ့ရွေးကောက်ပွဲကျင်းပခြင်းအသေးခံဘုံခွဲသမားအများပြားနဲ့တိုက်ခိုက်မှုတွေလှုပ်ဆောင်မယ်လို့တာလီဘန်တွေကပြောကြားခဲ့ပါတယ်။အခုကျင်းပမဲ့ရွေးကောက်ပွဲဟာပါကစ္စတန်နိုင်ငံသမိုင်းမှာပထမဆုံးအရသာအစုအတက်တက်တန်းပြေအုပ်ချုပ်နိုင်ခဲ့ပြီးနောက်ဆုံးအတက်ကိုလွှဲပြောင်းပေးနိုင်မှုကျင်းပတဲ့ရွေးကောက်ပွဲပါအခုလွှတ်တော်ရွေးကောက်ပွဲတွေမှာအရင်ဝန်ကြီးချုပ်ဟောင်းနဝတ်ရှရစ်ပဲအနိုင်ပြန်ပြီးရဖို့ရှိနေပါတယ်သူဟာအာဏာပြဿနာအပြင်စီးပွားရေးဆင်ခေါမှုတွေနဲ့တာလီဘန်တပုံတွေအရေးကိုဖြေရှင်းဖို့ကြိုးစားနေတဲ့ညွန်ပေါင်းအစိုးရအဖွဲ့ရဲ့မအောင်မြင်မှုတွေကိုထောက်ပြနိုင်မဲ့သူလို့အများကမြင်ပါတယ်။တာလီဘန်တွေဟာဒီမိုကရေစီလမ်းလျှောက်နှံနေတာကိုဆန့်ကျင်တဲ့အနေနဲ့ရွေးကောက်ပွဲမှာပါဝင်သူတွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့အပြင်ဒီသတင်းပတ်ထဲမှာပဲဂျမီယတ်အိုလီမာအီအစ္စလာမစ်ပါတီကိုဘုံခွဲတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။ရွေးကောက်ပွဲမဲဆွယ်နေချိန်အတွင်းတာလီဘန်တွေရဲ့တိုက်ခိုက်မှုတွေကြောင့်လူပေါင်း100ကျော်သေဆုံးပြီးအများပြားဒဏ်ရာတွေရခဲ့ကြပါတယ်။